မြန်မာနည်းနေစာဒင်းနီယာရီစတောက်မိုင်းကျွန်းတစ်ခုဖြစ်တဲ့စိတ်မာတင်ကျွန်းပေါ်မှာနှစ်ပေါင်း20အတွင်းပထမဆုံးအခြေဖြစ်နေလက်နဲ့ပြည်စုံနဲ့နေသားဆောင်တပ်ဖွဲ့ဝင်တွေကိုတနင်္ဂနွေနေ့မှာတက်ချထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်စိမန်တင်ကျွန်းမှာတိုက်ခိုက်ရေးရိုင်ဖယ်တွေကိုင်ဆောင်ထားတဲ့ဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုတက်ချထားတဲ့ဓာတ်ပုံတွေကိုဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကဖြန့်ဝေထားပါတယ်ဘင်္ဂလားပင်လယ်အော်ဒရင်းကစိမန်တင်ကျွန်းရဲ့လေးကြောင့်အင်းကြီးချင်းနိုင်ငံတွေနဲ့တန်တမာရေးတင်းမာမှုတွေဖြစ်ခဲ့တာပါတပ်ဖွဲ့တွေချထားမှုကနေဆက်လုံခြုံရေးနဲ့မွေးနေ့ပေါင်းခိုမှုတွေတိုက်ခိုက်ရေးအတွက်ပုံမှန်ဆောင်ရွက်ချက်ဖြစ်တယ်လို့နေသားဆောင်တပ်ကပြောပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ကအခုလိုတက်ချတာဟာဆိုရင်1998ခုနှစ်နောက်ပိုင်းပထမဆုံးအခြေဖြစ်တယ်လို့နေသားဆောင်တပ်ရဲ့ဒုတိယဗိုလ်မှူးကြီးဆာကာမိုဟာမက်မာစတာဖူဇာရာမန်က AFP 3 Agency ကိုပြောပါတယ်မြန်မာနိုင်ငံမြေပုံတချို့မှာစိတ်မတင်ကျုံကိုထဲသွင်းခဲ့မှုနဲ့ပတ်သက်ပြီးဒါကာကမြန်မာတပ်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်နှစ်လအကြာမှာအခုလိုတက်ချတာလည်းဖြစ်ပါတယ်မြန်မာဆွေရဝက်ဘ်ဆိုက်တစ်ခုမှာလဲစိတ်မတင်ကျုံကိုမြန်မာပိုင်နဲ့ထည့်ထွင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကလဲမြန်မာတပ်မှတ်ကြီးဆင့်ခေါ်ခံခဲ့ရပါတယ်ရှင်